ဖေဖော်ဝါရီလဇန်းကနေခုချိန်တည်းမြန်မာတပ်မတော်နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲတွေအဆက်မပြတ်ဖြစ်နေတာကြောင့်ချမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ငုံငားရွာသား600ကျော်ဟာစစ်ဘေးတင်းချောင်းနေရပါတယ်။မန်ယူလေးရွာရောက်စစ်ဆောင်ရွာသားတွေကိုရွာကန်တအောင်စာပေရင်ကျင်းမှုအဖွဲ့ကထောက်ပံ့ပေးနေပြီးရွာကိုပြန်ဖို့လုံခြုံမှုမရှိသေးဘူးလို့တာဝန်ခံတွေကပြောပါတယ်။လက်ရှိမှာလည်းတိုက်ပွဲတွေအဆက်မပြတ်ဖြစ်နေတယ်လို့တိုင်းသားလက်နက်ကိုင်တွေကပြောပါတယ်။ဆက်သွယ်မေးမြန်းတာတဲ့VOA သတင်းတော့နိုင်ကိုအင်တင်ပြမှာပါ
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာမြမတမတော်နဲ့သမ်းပလောင် CNL တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကုတ်ခိုင်မြို့နယ်ကငုံငားရွာသား600ကျော်ဟာမိုင်းယူလေးရွာဘက်ကိုဆစ်ရှာရောက်ရှိနေတယ်လို့စခန်းတာဝန်ခံတူဖြစ်တဲ့မအာမွန်ကပြောပါတယ
်။လူဦးရေကျတော့626ဘသူ600နေလဲရောက်တယ်မနေလဲရောက်တယ်တချို့လည်းဒီနေ့ရောက်တယ်။အခုလောလောဆယ်ကျတော့ဝင်ကြည့်မှုတွေဆန်တယ်ပေါ့။ပေးစားတယ်သူတို့ဆန်တဲ့ပေးတယ်တခြားတော့မပေးနိုင်ဘူး။သူများများနေတော့သူကဖြစ်တယ်လို့စားတယ်တချို့လည်းကိုယ်အမျိုးရှိတယ်ကိုယ်မျိုးနဲ့နေတယ်သူများအိမ်ဒီစုမတုံးလေးစုအပေါင်းပြီးတော့မှဆက်စားကြ
။ကိုခံမြို့နယ်ကငုံငါကျွော်ဘက်ကိုဒီလ9ရက်နေ့ကစပြီးတော့တပ်မတော်နဲ့တန်းပလောင်သောက်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တိုက်ပွဲတွင်လေကြောင်းပစ်ခတ်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ကျေးရွာသားတွေအနေနဲ့မိုင်းယူလေးရွာဘက်ကိုစစ်ပေးသိမ်းရှောင်နေကြရတာပါ။ဒီအချိန်လေးကတော့ဆစ်ချောင်ငုံငါကြေးရွာသူတို့ကအခုလိုပြောပါတယ
်။ငါရဲ့မိလို့ကတိုက်ပွဲဖြစ်နေတယ်ဟိုကအလားပိုက်တာလည်းဆိုတော့ဟိုကဒီအားနဲ့လည်းလေးလုံးနေတဲ့ကြောင်ပြီးပြ။
တိုက်ပွဲကြီးငုံငါကြေးရွာတဲ့တမတော်ကလည်းနေရာယူထားတာကြောင့်ကြေးရွာသားတွေနေရာမပြောင်းရဲကြဘူးလို့မိုင်းယူလေးစခန်းတာဝန်ခံသူဖြစ်တဲ့မအမွန်ကပြောပါတယ်။
မင်းပြန်လာကြည့်တဲ့နောက်ရတာတရားဝါရာဝင်လာတယ်အစိုးရတက်နေတဲ့တပိတော့ထွက်သွားထွက်သွားတဲ့အဘူးမမလာရဘူးတဲ့မိကလေးရောရောကြမ်းလေးရောဘူးမမလာရဘူးတဲ့အလားကြိုက်တယ်ဆိုရင်တဲ့ပြစ်လိုက်မယ်ပေါ့ဒါကြောင့်မို့ညာထွက်ပြေးကုန်တယ်
လက်ရှိအဲ့ဒီဒေသမှာနှစ်ဖက်သက်တွေစိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင့်စစ်ရှောင်ကြေးရွာသားတွေအနေနဲ့နေရာရင်းကိုပြန်ဖို့ခက်ခဲမဲ့အခြေအနေမှာရှိနေပါတယ်။မနေ့တုန်းကလည်းမြမသတ်မတော်နဲ့တအားမတော်သောက်ဖွဲ့တို့ကုခိုင်မြို့နယ်စာခိုင်ချောင်းနီးနဲ့နံမသူမြို့နယ်နပိုင်ကြီးဝါနီးမှာစိုက်ပွဲနေ့ချင်းဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရာရှိပုံမှုတာအကျော်ကပြောပါတယ
်။ကကုခိုင်လည်းနံသူဘက်သားတို့ကျွန်တော်အရင်ပြတင်နေမြမသတ်မတော်မှာကုနာကတော့လည်းဖြစ်ဖြစ်ပေါ်ဖော်ရတဲ့ပေါ်တဲ့ရက်တော့မက်ဆက်ကြည့်ရတော့လူရှောင်းတဲ့လားမြို့တော်ပြန်လိုက်လာသူတို့ဖော်နေတော့တော့ခေါက်ကြည့်နေဖြစ်တယ်ဒီကဲမှုတော့ဒီမှာတော့မရှိဘူးဘာလို့လဲဦးကြည့်ရတဲ့အခါမှာလည်းပြင်ဆင်ကြတာပေါ့ဗျာ
ဖေဖော်ဝါရီလဇန်းကစပြီးတော့မြန်မာသမ္မတနဲ့ TNL သမ္မတသက်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေပြီမဲ့လဲသမ္မတဘက်ကတော့သတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးဖေဖော်ဝါရီ9ရက်နေ့မှာလည်းနှစ်ဖက်သက်ဖွဲ့တို့တိုက်ပွဲကြောင့်ကုခိုင်မြို့နယ်ကဆိုင်းခေါင်ကြေးရွာသား150ကျော်ဟာလည်းနေရာကိုစွန့်ခွာထွက်ပြေးခဲ့ရပြီးတိန်ဒီမြို့နယ်ကကောင်းအံ့ရွာဖုန်ကြီးကျောင်းမှာစစ်ပြေးတုတ်ကတဲ့အဖြစ်နဲ့ခိုးလုံနေရဆဲလဲဖြစ်ပါတယ်။လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်းမှာမြန်မာသမ္မတနဲ့တိုင်းသာလက်နက်ကိုင် KIA ကချင်လူလိုက်ရေးသမ္မတ TNL တန်းပလောင်သက်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲရအကျိုးဆက်ဖြစ်စစ်ပြေးဒုက္ခတဲ့အရေးကိစ္စတွေလူခုရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်တွေဟာဖြည့်ဆည်းမှုခက်ခဲနေစေအနေအထားမှာရှိနေပါတယ်။ KIO နဲ့ TNL တို့ဟာ UWSA ဥဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်လည်းဖြစ်သလို NC လမ်းကြောင်းကိုလက်မခံသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။